အနာဒိမီနောက်ပိုင်းစစ်ကောင်စီကခန့်အပ်တဲ့ရက်ကွက်မြို့နယ်အုပ်ချုပ်ရေးမှုတွေကိုပြင်းထန်ထားတိုက်ခိုက်တာတွေဖြစ်နေတာမှာဒီနေ့လဲရန်ကုန်မြို့စံကြောင်းမြို့နယ်တဲကရက်ကွက်အုပ်ချုပ်ရေးမှုတယောက်အပါဝင်မြို့နယ်တချို့ကအုပ်ချုပ်ရေးမှုတွေတနက်နေ့ပြစ်ခတ်တိုက်ခိုက်ခံရပါတယ်အလားတူသခိုင်းတိုင်းမှာလဲ NLD ပါတီဝင်တယောက်ပြစ်ဒဏ်ခံခဲ့ရပါတယ်ခုလိုဥပဒေမဲ့ပြစ်ဒဏ်မှုတွေဖြစ်နေတဲ့အကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ရန်ကုန်မြို့စံကြောင်းမြို့နယ်တန်တကားရက်ကွက်ရဲ့အုပ်ချုပ်ရေးမှူးဦးမိုးကြီးဒီကနေ့မနက်ပိုင်းကသူ့ရဲ့နေအိမ်မှာတနက်နဲ့ပြစ်ဒတ်ခံခဲ့ရပါတယ်။အိမ်ရှိမှလူနှစ်ယောက်ကသူ့ကိုတနက်နဲ့ပြစ်သွားလို့နရွက်ထိမှန်ခဲ့တယ်လို့စံကြောင်းမြို့နယ်မှာနေထိုင်သူတဦးက VOA ကိုပြောပြပါတယ်
။ဟောတန်တကားလန်အုပ်ကြီးပြစ်ခံတဲ့ကိစ္စမှဟိုအခုတော့စေတော့တန်တကားလန်အုပ်ကြီးလမ်းရောတန်တကားလန်ဒီလောင်းလမ်းကြားမမိုးဆိုတဲ့အုပ်ကြီးပေါ့နော်။အဲ့တိအောင်ပြစ်ခံရတာဗျာအပြစ်ခံရတာတော့သူပြစ်ခံရတဲ့ပုံစံကလောလောလဲအဲ့ကိုလူနှစ်ယောက်လောက်အဲ့အိမ်ရှိကိုလာပြီးတော့ဒီဆုံးနဲ့ပြတ်သွားတယ်လို့ပြောတယ်။တော့လည်းပြတ်သွားတာကနရွက်ပဲကြည့်တယ်လို့လည်းအတိအကျကြည့်ရတယ်ပေါ့နော်။ဒီလောက်ကတော့တောင်းလျှောက်ကိုစင်းအောင်ကြီးတက်ကပိတ်ပြီးတော့ကားတွေကလူတွေကအကုန်လုံးဖုံးနေရောအကုန်လုံးစစ်သေးရတာတွေပဲအကုန်လုံးတော့လုံနေကြတယ်ဗျ။ဖမ်းတော့မရှိဘူးကြ။ဟုတ်
။မင်းရုံကလည်းလှိုင်းသားရမြို့နယ်73ရက်ကွက်ကအုတ်ချုပ်ရည်မှုရဲ့ဦးခေါင်းကိုတနက်နဲ့မှန်ပြီးတေဆုံးခဲ့ပါတယ်။သူဟာရန်ကုန်တိုင်းထဲမှာပြစ်မှတ်ထားပြီးတော့တတ်ခံရပုံရှိတဲ့အုတ်ချုပ်ရည်မှုတွေက၈ယောက်မြောက်တေဆုံးသူဖြစ်ပါတယ်။သူပြတ်တက်ခံရပြီးတော့တေဆုံးနေတဲ့ပုံကိုဓာတ်ပုံရိုက်ပြီးတော့ Facebook လူမှုကွန်ရက်ပေါ်တင်ခဲ့သူတချို့ကိုစစ်တပ်ကနေဖမ်းဆီးခဲ့တယ်လို့လှိုင်းသားရမြို့နယ်မှာနေသူကပြောပြပါတယ်
ဒီအဲ့ခင်းဖြစ်ပေါ်တဲ့နေရာမှာဓာတ်ပုံရိုက်တဲ့ပြည်သူဆိုရင်ဒီအဲ့ဒီအကြောင်း Facebook ပေါ်တင်တယ်အနီးနားတာဝန်ရှင်မှာတွေ့တဲ့အကြောင်းသား2ယောက်အကုန်လုံးပေါင်းလို့ဆိုရင်6ယောက်ပေါ်မှာရယ်အဲ့6ယောက်ကိုသူတို့ကအဲ့ဒီတနေတဲ့မှာရင်ဖမ်းတယ်ပြီးရင်အဲ့လိုသူတို့တကယ်ချင်းဒီအဖမ်းခံရတယ်ဆိုတဲ့ဟာကိုစီအောင်လုပ်တဲ့တရားကိုကြတော့ညာရင်းချင်းဝင်ဖမ်းတယ်အဲ့ဒီတနေ့လေးမှာပဲညတ်တယ်ဝင်ဖမ်းတယ်ပေါ့ခုနှစ်ယောက်ပေါ့အမိုင
်အခုလိုစစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုတွေပြစ်တက်ခံနေရတယ်လို့သခိုင်းတိုင်းကဏီမျိုးမုတ်ထောကျွာမှာလည်း NLD ပါတီဝင်အမျိုးသားတဦးဦးခေါင်းကိုတနက်နေ့ပြစ်တက်ခံရပါတယ်ဇွန်လ16ရက်နေ့ည9နာရီဝန်းကျင်လောက်ကအပြစ်တက်ခံခဲ့ရတာလို့ဒေသခံတဦးကပြောပြပါတယ
်ဟိုနိုင်ငံရေးစစ်တော်လိုက်လှုပ်ရှားသူတော့မဟုတ်ဘူးဒါပေမဲ့ NLD ပါတီဝင်တယောက်ကတော့ဟုတ်တယ်အဲ့လိုဖြစ်နေသူကရှင်မျိုးကပြန်လာတာမှဒီရဲပိုင်းရှိရပါသူမင်းမကဒီနောက်၄ရက်လောက်ဆိုလို့ရှိရင်သူကမိဖွားတော့မှမပြန်လာခဲ့တာပေါ့မင်းညကတော့၉နာရီခွဲလောက်တဲ့အချိန်မှာထိုင်းကနေပြန်ကြလိုက်တော့သူကဘေးရနေပြီးတော့သူမိန်းမကဟိုကနဲ့တောက်ခဲနဲ့အိမ်ကိုပြစ်တယ်ထင်တာတဲ့ပြစ်တယ်ထင်တော့သူကဖုံးမီးလေးဖွင့်ကြည့်လိုက်တော့သူ့ယောက်ျားတစ်ချက်သေးကတူရီကပွက်ထလာဆိုတော့သူကလာကြပါအောင်တူအန်ရယ်လို့ပဲအဲ့လိုထင်တာပေါ့ဆနတ်တန်ကဘူရလို့ထင်လိုက်တာတဲ့အမှတစောင်းအိတ်နေတာကိုမထင်ဘူးပြစ်လိုက်တာဒီကံကဟိုဘက်ပေါ့မထွက်သူကလွန်ခဲ့တဲ့နှစ်ရက်၃ရက်လောက်ကတော့သူအဲဒီမုတ်ထောကနေပြီးတော့ဗောလုံးတော့သူတို့ကလည်းဖြူစိုးရီးအဖွဲ့ရတင်နန်းနေပါလေလုံနေကြတယ်ဆန်ကြတယ်အဲဒီဖြူစိုးရီးဖွဲ့တော့သူကဟာနဲ့ကင်ဆဲတာပေါ့ဆဲတာလေးကြည့်ရတယ်လောက်တာအဲဒီလိုရှိတယ်ဗျာဒါပေမဲ့သူတို့ဘာလို့တော့မဆွဆွဲသေးဘူးပေါ့လေနော်သူတို့အဲ့လိုလုံမိတာပဲရှိတာပေါ့ကိုယ်စားတော့လက်တွေကတော့ဒါကကြည့်တယ်
ဖြူစောတီဆိုတာကတော့စစ်တပ်လိုလားတဲ့သူတွေဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်။သခိုင်းတိုင်းက NLD ပါတီဝင်ပြစ်တက်ခံရတဲ့အမှုမှာတော့ဘသူလက်ချက်လဲဆိုတာမသိရသေးပါဘူး။မင်းတို့ကလည်းရန်ကုန်တိုင်းကြောက်တန်းမြို့နယ်ကဒုတိယပညာရေးမှူးတယောက်တနက်နဲ့ပြစ်တက်ခံရပါတယ်။ဒီပညာရေးမှူးတက်ခံရတာနဲ့ပတ်သက်ပြီးတော့လက်နက်ကင်ကျန်းဖက်တွေကအပြစ်မဲ့ပြည်သူကိုအကြောင်းမဲ့တပ်ဖြတ်နေတယ်လို့ဒီနေ့ထုတ်စစ်ကောင်စီရဲ့သတင်းစာလေးမှာဖော်ပြပါရှိပါတယ်။တခါမကွေးတိုင်းတောင်ရင်းကြီးမြို့မှာလည်းမင်းညာတို့ကရဲတချို့တနက်နဲ့ပြစ်ခံခဲ့ရပါတယ်စစ်ကောင်စီတပ်တွေကိုသတင်းပေးနေသူလို့ယူဆထားကြတဲ့ပခုတ်ကူမြို့နယ်က PPP ပါတီဝင်အမျိုးသားတဦးကလည်းမင်းတို့ကဓာတ်ထံရ73ချက်နဲ့တေဆုံးနေတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်အခုလိုမျိုးလက်တယ်မပေါ်တဲ့ဥပဒေမဲ့ပြစ်တက်မှုဓာတ်ထုတ်မှုတွေဖြစ်နေသလိုဘုံသေးစားပောက်ကွဲမှုတွေလည်းမြန်မာနိုင်ငံမှာဖြစ်နေပါတယ်ရန်ကုန်မြို့မှာမနက်9နာရီဝန်းကျင်လောက်ကကဘာရေးဖျားလမ်းနဲ့ဆရာဆန်လမ်းထောက်ကစစ်ကောင်စီရဲ့လူကယ်ပြန်ဝင်ကြီးဒေါ်တတ်တခိုင်ပိုင်တဲ့ကုမ္ပဏီဆောက်လုပ်နေတဲ့68 President ကွန်ဒိုမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တာပါထိခိုက်ပျက်စီးမှုရဲ့အခြေအနေကိုတော့အသေးစားမသိရသေးပါဘူးအလားတူပဲဗကုံးမျိုးကရက်ကွက်ကြီး6အုပ်ချုပ်ရေးမှုရုံးနဲ့မျိုးနယ်အခွန်ရုံးတွေမှာလည်းဒီကနေ့မနေ့ဆော်ပိုင်းတော့ကဘုံပောက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီပောက်ကွဲမှုမှာတော့အုပ်ချုပ်ရေးမှုနဲ့ရုံးကူတို့ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။နေ့လယ်12နာရီဝန်းကျင်လောက်မှာမျိုးနယ်လျှက်စစ်ရုံးသားမှာနောက်ထပ်ဘုံတလုံးထပ်ပြီးတော့ပောက်ကွဲခဲ့ပါတယ်။မကွေးတိုင်းတရက်မြို့မှာလည်းကလေးအထုကုဆရာဝန်ကြီးရဲ့နေအိမ်နဲ့စီပင်အမှုဆောင်ရရှိနေအိမ်တွေမှာလည်းဒီကနေ့မနေ့ပိုင်းတော့ကဘုံနှလုံးဇက်တိုက်ပောက်ခွဲခဲ့ပါတယ်။ Mane Jola Satayani Nyarunga, Yangumu Bahamu Nema Shire, and Yoda Democracy, Puejo Yongjo Shema, Bomba Gwemutkus Pikevare, CCTV Longjo Yikam Rariga, Yagutare Bidu Ya, Inzigarzi Mogani, Sinare Luda Uha, Yongjo Yeshima, a total Toku, Chagabiro, Mount Biedarago, Midriavare Shin.